ကျမဆုမမရှင်ကချင်ပြည်နယ်အတွင်းကကျေးရွာအုပ်စုတော်တော်များများမှာရွေးကောက်ပွဲမကျင်းပတော့ဘူးဆိုတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံသားတို့ရဲ့အခြေခံရပိုင်ခွင့်မဲပေးပိုင်ခွင့်ဆိုတော့နိုင်ငံသားအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုလိုက်တဲ့အကြောင်းကျွန်မတင်ပြပေးကြပါမယ်။လာမယ့်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာတော့ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတချို့မှာလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကျင်းပရန်အခြေအနေမရှိဆိုတဲ့အကြောင်းပြချက်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ16ရက်နေ့ကနိုင်ငံကိုကြေညာလိုက်တာပါ။ကချင်ပြည်နယ်အတွင်းကရွေးကောက်ပွဲမကျင်းပနိုင်တော့မယ့်နေရာတွေကတော့ခေါလန်ဖူး၊စွန်ဘရာဘွန်၊မချမ်းဘော်မန်စီမိုးမောက်ရွှေကူချီပွေဆော့လော်တနိုင်းဝိုင်းမော်နဲ့အင်ဂျန်ရံမြို့နယ်တွေကကြေးရွာအုပ်စုတော်တော်များများပါဝင်ပါတယ်။အခုလိုမျိုးကချင်လူမျိုးရေးအဖွဲ့ KIO နဲ့အစိုးရတပ်တို့ကြားနေ့နဲ့ချီစီးရေးပြည်ပခါတွေဖြစ်ခဲ့တဲ့ကချင်ပြည်နယ်အတွင်းကကချင်ဒေသခံကြေးရွာသူကြေးရွာသားတွေဟာစစ်တပ်ကိုခါးစီးခံနေရတယ်လို့အခြေခံနိုင်ငံသားအခွင့်အရေးကိုပါဆုံးရှုံးရတဲ့အနေအထားဖြစ်နေပါတယ်လို့2020ပြည်နှစ်ရွေးကောက်ပွဲမှာကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကိုစားဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းစိုက်နှုတ်ပန်ကဝေဖန်ပြောဆိုလိုက်ပါတယ်
ဆိုကျွန်တော်တို့ကချင်ပြည်နယ်မှာဆိုရင်တော့အခုချင်တာလုပ်လို့ရတယ်ဒါပေမဲ့လည်းမလုပ်ဘူးဆိုတဲ့အနေအထားမှာကျမတို့နိုင်ငံသားတွေအခွင့်အရေးအများဆုံးရှုံးနေပါဖြစ်ဆိုရင်တော့နိုင်ငံတိုင်းနိုင်ငံမှာကိုယ်ကို၅နှစ်အုပ်ချုပ်မဲ့ဆရာကိုကိုယ်ကိုယ်တိုင်ရွေးချယ်မဲ့အခွင့်အရေးတော့ရှိတည်နေပေါ့နော်ဒါနိုင်ငံသားကြီးတဲ့ကြာနိုင်ငံသားတယောက်ရဲ့အခွင့်အရေးတော့ရတည်နေအခုကတော့မရဘူးဆိုတဲ့ဟာမှာကျမတို့ကစိတ်ကမကောင်းဘူးပေါ့နော်ဒီပုံမှာလည်း UC ဘက်ကနေလည်းဒါတခုခုတာဝန်ယူမတော်မူခံပြီးမလုပ်ဆောင်ပေးဖို့အတွက်တော့ကျမတို့ကမျှော်လင့်တယ်
2020ရွေးကောက်ပွဲမကျင်းပဖြစ်မဲ့ကချင်ပြည်နယ်အတွင်းကကြေးရွာအုပ်စုတော်တော်များများကတော့ IDP စစ်ဆောင်စခန်းကပြည်သူတွေများတယ်လို့ကချင် IDP တွေရဲ့အရေးဆောင်ရွက်ပေးနေတဲ့လူမှုအလင်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါ်မော်ရီတွန်းကပြောပါတယ်
ဟုတ်တယ်အခုအဲ့ဒီရွေးကောက်ပွဲကော်မရှင်ကြေညာတဲ့ရွာတွေမြို့နယ်တွေပေါ့နော်အဲ့မှာရှိတဲ့လူတွေများတော့အဖြစ်ကကျမတို့ IDP စခန်းကနေဖြစ်တယ်2015တုန်းကလည်းဒီ IDP ဒုက္ခတွေစခန်းတွေမှာရှိနေတဲ့လူတွေကမဲပေးခွင့်မရှိခဲ့ဘူးလေအခုလည်းအဲ့လိုပဲပေါ့ဥပမာမန်စီမြို့နယ်တို့အဲ့ဒီမျိုးအဲမိုင်းခေါင်တို့အဲ့ဘက်မှာမုန်းတိစာအခုကြောင်များထားဟန်အားလုံးဆိုအဲ့ကအဓိကဒေသခံတွေအားလုံးဟာဆိုလို့ဒီအစိုးရထိန်းချုပ်တဲ့ IDP စခန်းတွေပြီးတော့ဒီ KIU ထိန်းချုပ်တဲ့ IDP ဒုက္ခတွေစခန်းတွေမှာရှိနေတဲ့လူတွေဖြစ်တယ်ပြောမယ်ဆိုရင်တော့ဒီဒုက္ခတွေတွေ10000ပတ်ဝန်းကျင်ကတော့ဒါပြီးလို့မရအောင်လို့ကျမတို့ပြောလို့ရတာပေါ့လေနော်ဒီအခု COVID ကြောင့်မလို့လဲသွားဟာယူနေအောင်ကျအစိုးရကလုံးဝကျမခွင့်မရှိဘူးဆိုတော့ဒါဒီ IDP ဆိုမှလည်းတူရလဲနိုင်ငံသားတယောက်ပဲဒါမဲ့ဒီမဲပြီးခွင့်ကတော့ခွင့်ရတော့အဆုံးရှုံးနေရတော့2015ကအခုလည်းဒီလိုပဲပေါ့လေနော်အစိုးရတက်တန်းတာပြောင်းသွားတယ် IDP ရဲ့ဘွားတော့မပြောင်းဘူးဒီတိုင်းပဲပေါ့လေနော်အဲ့လိုပေါ့ဟုတ်ကဲ့
ဒီလိုကချင်ကျေးရွာအုပ်စုတွေကဒေသခံကချင်ပြည်သူတွေမဲပြီးပိုင်ခွင့်မဆုံးရှုံးစေရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ခရိုင်တိုင်းမြို့နယ်အဆင့်ရွေးကောက်ပွဲကော်မရှင်နေဌာနဒေသခံကချင်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးပြီးတော့စနစ်တကျစီစစ်တင်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီရဲ့ဒုဥက္ကဋ္ဌတဒေါ်တွဲဘူးကပြောပါတယ
်ဟုတ်ကဲ့လက်ရှိကချင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပတဲ့နေရာတွေကတော့ဒီကျေးရွာတွေပေါ့နော်ကျေးရွာတော်တော်များများမှာတော့ရွေးကောက်ပွဲမကျင်းပတဲ့နေရာတွေတော်တော်တွေ့ရတယ်ပေါ့နော်အဲ့တော့ဒီအကြောင်းအရာတို့ဘာလို့ဆိုကျေးရွာ60တခုကအရင်ကလည်းအဲ့လိုပဲရွာတော်တော်များများကကျတို့ KIA ရေထိန်းချုပ် area ဘက်မှာရှိတယ်အဲ့တော့ဟိုခေါင်းလမ်းဖူးလို့ဆိုရင်တော့အရင်ကလည်းအဲ့လိုပဲမကျင်းပတဲ့နေရာရှိရတယ်ကချင်းလေးအနေနဲ့ကတော့ဒါအဲ့ဒေသတွေကပြန်စစ်ဆေးရမှာဖြစ်တယ်တကယ်လို့တိုက်ပွဲလည်းမရှိဘူး KIA control area လည်းမဟုတ်ဘူးဆိုရင်တော့ကျမတို့ကမဲပေးဖို့လိုတာပေါ့အဲ့တော့အဲ့ဒေသမှာရှိတဲ့ကျမတို့လွတ်တော်ကိုယ်စားလှယ်တွေနဲ့ကျမတို့ပြန်မေးမှရမှာလွတ်လပ်ပြီးတရားများတမ်းမှုရှိဖို့ကတော့ဒါပြောင်းစုရွေးကောက်ပွဲကော်မရှင်ကလည်းတို့ပြည်နယ်ရရောခရိုင်ရရောပေါ့အဓိကတော့ကျမတို့ကမဲပေးနိုင်ဖို့ပေါ့နော်အခုကိုဗစ်ကာလလည်းဖြစ်တယ်ဆိုတဲ့အခါကျတော့ကျမတို့ကအားလုံးမဲပေးနိုင်အောင်တော့စီစဉ်ပေးဖို့လိုတယ်
အဲ့ဒီဒေသကကချင်ပြည်သူတွေဟာမဲပေးရမယ့်နိုင်ငံသားအခွင့်အရေးဆုံးရှုံးရတယ်လို့တို့မှဒီလိုနိုင်ငံသားအခွင့်အရေးနဲ့အညီမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုတော့မသိကြတော့တဲ့အနေအထားဖြစ်နေကြတယ်လို့ဒေါ်မရီတွန်းကပြောပါတယ
် IDP ကကိုယ့်ရဲ့နေရွက်မှာပြန်ရောက်ပြီးမှကိုယ့်ရဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးမျိုးတူမဲပေးပိုင်ခွင့်ကိုရဖို့ကအရင်ရေးကြည့်ရပေါ့လေနော်အခုဆိုရင်ပုံပြီးတော့ဆိုတာအခုလိုအရင်ခက်ခဲတဲ့အချိန်ကိုဗစ်ကာလမှာ lockdown ဆိုပြီးတော့လက်ကမ်းအကုန်ဖြစ်နေချိန်မှာဆိုတော့တို့ကတက်စကမ်းမှာရှိနေတွေကအစားအသောက်ကစားအကုန်လုံးတို့မှာဆုံးဆုံးနဲ့နောင်ဝင်ရအကုန်ရှိပြီးသားပေါ့လေနော်ဒီလိုရွေးကောက်ပွဲတွေလုပ်ပြီးတော့မဲပေးတယ်ဆိုတော့ ဟာကိုသူတို့ကမသိတော့ဘူးလို့ပြောရတယ်။သူလူငယ်ရင်းဆိုလည်းမဲပြေဆိုတော့ပါလေသူတို့နိုင်ငံသားအခွင့်အရေးလို့ယုံကြည်မှုအားနည်းလာရလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့လေနော်။ဒဲစီရတက်လာလား IDP ကြီးကအခု20ရှိသွားပြီနော်။မချေရှင်းပေးထားဘူး IDP က IDP ကမှာပဲဒီတိုင်းတုံရင်းပါထူးခြားဘူးတက်လာမယ်ဆိုရဘယ်သူပြောဖြစ်ဖြစ်ပေါ့လေဒါကိုဦးစားပြီးလုပ်ပေးဖို့လိုအပ်တယ်လို့ကျွန်မကမြင်နေပါတယ်နော်။
အခုဆိုရင်တော့ကချင်ပြည်နယ်ထဲမှာတကြောပြန်စစ်ပြန်ပြီးတော့ဖြစ်ခဲ့တာ6နှစ်တိုင်တိုင်ရှိခဲ့ပါပြီ။ဒါပေမဲ့စစ်ရေးပြိပခါတွေကတင်းမာနေစေမို့တိတ်ချီတဲ့ကချင်ပြည်သူတွေဟာအခုအချိန်ထိသူတို့နေရရင်းတွေကိုမပြောင်းနိုင်ကြသေးသလိုကိုယ့်နေရကိုယ့်ဒေသမှာမဲပေးခွင့်လိုနိုင်ငံသားခွင့်ရနဲ့အညီလုပ်ပိုင်ခွင့်တွေဆုံးရှုံးနေရစေအနေထားဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူတွေကပြောပါတယ်ရှင်။ကျွန်မစုမမ